လူမောင်ကိုကူးသူတွေကတဆင့်မလေးရှားနိုင်ငံနဲ့တရားမဝင်ဝင်ရောက်ဖို့ဆောင်းလိုက်နေတဲ့မြန်မာနိုင်ငံသား89ဦးကိုထိုင်းရဲကဖမ်းဆီးလိုက်ပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းနရာတီဝက်ပြည်နယ်ထက်ပိုင်မြို့မှာဖမ်းမိသွားတာပါ။ထက်ပိုင်မြို့မှာရှိတဲ့အိမ်နဲ့အိမ်ကိုစနေနေ့ကဝင်ရောက်စီးနှင်းရှာဖွေရမှာအခုလိုဖမ်းမိခဲ့တာဖြစ်တယ်လို့နရာတီဝက်သူရဲချုပ်ကပြောပါတယ်။မြန်မာပြည်ကိုတင်ဆောင်လာတဲ့ကားမောင်းဆရာထိုင်းလူမျိုး၄ဦးကတော့ထွက်ပြေးလွမြောက်သွားတဲ့အတွက်လိုက်လံရှာဖွေနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကိုလူကုန်ကူးရမှာတင်ဆောင်လာတဲ့ pickup truck က၃စီးကိုတော့ရဲကတင်းစီလိုက်ပါတယ်။ကနဦးစစ်စည်းချက်တွေအရမြန်မာအုပ်စုဟာမလေးရှားနိုင်ငံထဲဝင်ရမယ့်အချိန်ကောင်းကိုစောင့်ဆိုင်းနေတာလို့ထွက်ဆိုကြပါတယ်။ဒီတော့တွင်လူမောင်ကိုကူးမှုကိုတားဆီးနိုင်ရေးအတွက်ထိုင်းအာဏာပိုင်တွေကနေဆက်တလျှောက်မှာကင်းလက်စစ်ဆေးတာတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့နရတီဝတ်ပြည်နယ်ဆိုင်ရာထိုင်းလီတက်အကြီးအကဲချလန်ပေါင်းကတတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ